ပါကစ္စတန်နိုင်ငံမှာတော့ဇွန်လလေကစပြီးနိုင်ငံတော်မိုးကြီးတဲ့အကြောင်းအခုဆိုရေကြီးကြံခဲရသူသန်းတွေနဲ့ချီရှိနေပြီးသေဆုံးသူကလည်းတစ်ထောင်လောက်ရှိလာနေပြီလို့ပါကစ္စတန်ရရှိတွေကဒီနေ့ပြောလိုက်ပါတယ်အခုလိုရေကြီးတဲ့ခံရတဲ့ဒုက္ခတွေ33သန်းဒီပါအတွက်နိုင်ငံတကာကအကူအညီပေးဖို့လှုပ်ဆောင်နေကြပါတယ်စီးပွားရေးချက်တွေပါကြုံရတဲ့ပါကစ္စတန်မှာရေကြီးရေချမ်းမှုနဲ့ပျက်စီးဆုံးရှုံးရတာတွေပြန်လည်နလန်ထူနိုင်ဖို့ပါကစ္စတန်ဝန်ကြီးချုပ်ရှပတ်ဂျာရက်ကနိုင်ငံတကာအကူအညီတောက်ခံပြီးနောက်တနေ့မှာပဲအခုလိုသိဆုံးမှုဆက်တိုးလာတာပါနိုင်ငံတော်ဝန်လူသံပေါင်းများစွာဆက်သွယ်ပြန်နေပြီးဒီမိုးကြီးရေကြီးတဲ့ခံရတာကိုနိုင်ငံတွင်းအကူအညီပေးရလူသားတွေထက်ခက်ခက်ခက်ကတင်ပေးနေရချိန်မှာကုလသမဂ္ဂဘက်ကလည်းနိုင်ငံတကာအကူအညီတွေကိုနောက်ထပ်ထပ်တောက်ခံထားပါတယ်ပါကစ္စတန်ဆိုအနေနဲ့တော့နိုင်ငံတော်ကိုအရေးပေါ်အခြေအနေကြီးညာထားပြီးအရေးပေါ်ဘတ်ဂျက်အကြီးအကျယ်ထုတ်သုံးရုံးခံနေရချိန်မှာစီးပွားရေးအခြေတဲရည်နေရမှုတွေလည်းIMF နိုင်ငံတကာငွေကြေးရမုံအဖွဲ့ကကူညီပေးဖို့ပြင်ဆင်နေပါတယ် IMF အမှုဆောင်ဘုတ်ဖွဲ့အနေနဲ့လည်းငွေကြေးဖုံးဖောက်မှုနဲ့နိုင်ငံခြားရန်ငွေပါပြတ်လာတဲ့ပါကစ္စတန်စီးပွားရေးမပြေလည်အောင်ချင်းငွေဒေါ်လာ1000ပေးနိုင်ဖို့လာမယ့်တစ်နှစ်လအနေမှာဆွေးနွေးဖို့ပြင်ဆင်နေတယ်လို့ရရှိတွေကဆိုပါတယ်